အနာသိမ့်ထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေနဲ့တက္ကသိုလ်ရဲ့ဆေးရုံတွေမှာဝင်ရောက်စီးနှင်းစခန်းချတာတွေလုပ်ခဲ့တဲ့နောက်မှာမြန်မာနိုင်ငံကဩဇာကြီးတဲ့မဟာမိတ်အလုတ္တမအဖွဲ့အစည်းများကမတ်လ၈ရက်တနင်္လာနေ့ကစပြီးတနင်္ဂနွေအတိုင်းတာနဲ့အထွေထွေသဘေးကြီးမှောက်ဖို့ကြေညာချက်ထုတ်ပြန်ဆော်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုရန်စင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးအလုတ်မဆင်းအလုတ်ရလှုပ်ရှားမှုလှုံ့ဆော်ကြဖို့မြန်မာနိုင်ငံကအလုံသမားတမကနဲ့အဖွဲ့အစည်းပေါင်း၈၈ခုကကြေညာချက်ထုတ်ပြန်တောင်းဆိုတာပါစီးပွားရေးလုပ်ငန်းဆောင်တာတွေပုံမှန်လုပ်ပြီးအထွေထွေအလုပ်ရအလှူရှားမှုလုပ်ဖို့ကြံ့ကြာနေမယ်ဆိုရင်အာဏာကိုချုပ်ကင်ထားတဲ့စစ်တပ်အတွက်ပဲအကျိုးရှိမှာဖြစ်ပြီးအခုအချိန်ဟာဒီမိုကရေစီကိုခုခံကာကွယ်ရမယ်အချိန်ဖြစ်တဲ့အတွက်အလုပ်ရအလှူရှားမှုလုပ်ဖို့ပန်ကြားထားတာဖြစ်ပါတယ်မြန်မာနိုင်ငံထဲချုပ်လုပ်ငန်းအလုံသမားတမကဥက္ကဋ္ဌမမိုးဆန္ဒမြင့်ကတော့အလုံသမားအများစုပါဝင်ပူးပေါင်းလာမယ်လို့သူယုံကြည်ကြောင်းနဲ့စေအာနာရှင်ပြုတ်ကြတဲ့အထိဒီအထွေထွေတပိတ်ကိုဆက်လုသွားဖို့တိုက်တွန်းထားပါတယ်။အခုလိုမြမအလုတ်သမားအဖွဲ့အစည်းတွေကအထွေထွေတပိတ်မှောက်ဖို့လှုံ့ဆော်နေတာနဲ့ပတ်သက်ပြီးအာနာသိမ့်ထားတဲ့စစ်ကောင်စီရဲ့သဘောထားသိရဖို့ဆက်သွယ်ပေးမယ်။ဖုန်းလက်ခံဖြစ်ကြတာမရှိကြောင်း Reuters သတင်းမှာဖော်ပြပါတယ်။